2020ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးရီစလုပ်ခွင့်ရရဲ့ဒီနေ့စက်တင်ဘာ8ရက်မှာကျန်းမာရေးဝန်ကြီးဌာနရဲ့ကပ်ရောဂါညွှန်ကြားချက်ကန့်သတ်ချက်တွေနဲ့ပါတီတွေဘလို့မဲဆွယ်ကြပါလဲသူတို့ပြောပြရတဲ့အခြေအနေကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါလွတ်တော်ကိုယ်စားလှယ်လောင်းတွေမဲဆွယ်တဲ့အခါမှာလိုက်နိုင်ရမယ့်စည်းကမ်းတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့ကိုဗစ်ကပ်ရောဂါကာဝေးရေးကန့်သတ်ချက်တွေနဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီအတွက်တကယ်မ်းမြေပြင်စည်းရုံးရေးလုပ်ငန်းတွေဟာခက်ခဲကြောင်းပါတီတချို့ကဝေဖန်ကြပါတယ်။ပါတီအနိုင်ရရေးထက်ပြည်သူလူထုရဲ့ကျန်းမာရေးကိုလေးထားပြီးမှမဲဆွယ်ရတာဖြစ်လို့ပါတီစည်းရုံးရေးကခက်ခဲကြောင်းကမာရွတ်မြို့နယ်ပြည်သူ့လွတ်တော်နေရာဝန်ပြိုင်မဲ့ပြည်သူ့ပါတီကဦးနေရံဦးကပြောပါတယ
်။ကျွန်တော်တို့ထားတဲ့ဆောက်မှတ်ထားတဲ့စည်းကမ်းတွေကျွန်တော်လိုက်နေတယ်။လိုက်လာတာဖြစ်တဲ့အတွက်မြေပြင်ကွန်ဆင့်လို့ပေါ့ခင်းနေတာလက်တွေ့ပါ6ပေပေါ့အရင်မလွယ်တာပါလူစုလူရေးကကျွန်တော်တို့မက်ဆက်စီယုံဖို့ဆိုအရင်မှခက်ခဲသွားတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကနီးလန်းလေးရှာအောင်ပါဗျာအွန်လိုင်းကိုတုံးမယ်ဒီမစုဘဲနဲ့ကျွန်တော်နှစ်ယောက်တစ်ပွဲလေးနဲ့ခွဲသွားမယ်ခွဲပစ်မယ်ပေါ့နော်ဒီလိုနီးလန်းလေးတော့ကျွန်တော်တို့တုံးမယ်ပြန်ချုပ်အောင်ကျွန်တော်အကျောင်းဝန်ဌာနဥစ္စာက6မီတာစီကန်းနေကျွန်တော်လိုက်လာတော့ရှိပါတယ်ဟုတ်ကဲ့
မန္တလေးတိုင်းအမရပူရာမြို့နယ်တိုင်းလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဦးစာနီအောင်ကတော့မဲဆွယ်စီယုံရေးခက်ခဲရေးအကြောင်းလူမှုကွန်ရက်ကိုအသုံးပြုမဲဆွယ်သွားဖို့ရှိရလို့ပြောပါတယ်
ခုကကိုဗစ်ကာလဖြစ်တဲ့အတွက်ကျွန်တော်တို့မှာတော်တော်စိန်ခေါ်မှုကများပါတယ်ဗျလူကလည်းကန့်တက်ချက်တွေလည်းရှိတဲ့အတွက်ကျွန်တော်တို့ခုလောက်တာတောင်မှကျွန်တော်တို့ကသူ့ဒေသနာမိန့်တို့ကျန်းမာရေးဝန်ကြီးဌာနရဲ့မိန့်တွေကိုလိုက်နာပြီးဆောင်ရွက်နေရတာဖြစ်ပါတယ်ဗျဒီကိုဗစ်ကာလအချိန်ဒီပေါ်မူတည်ပြီးတော့ကျွန်တော်တို့ကဆိုရှယ်မီဒီယာကိုပဲကျွန်တော်တို့ကအားပြုပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဒူဩကထဒေါက်တာဆောင်မြင့်မောင်ကတော့ပါတီအားလုံးကကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအတိုင်းလုံဆောင်ရတာဖြစ်လို့မဲဆွယ်စည်းရုံးရေးဟာညီတူညီမျှအခြေအနေသာဖြစ်တယ်လို့မီဒီယာတွေကပြောခဲ့ပါဗျ။အဲ
့တော့ COVID-19 ကလည်းဒီယာကစိန်ခေါ်မှုအစ်စ်ပဲ။ကျွန်တော်တို့မှစိန်ခေါ်မှုအစ်စ်မဟုတ်ဘူး။အမေရိကတွေလည်းရွေးကောက်ပွဲရှိတယ်စိန်ခေါ်မှုအစ်စ်။အဲ့တော့ပါတီတိုင်းအစ်စ်ပဲ။ဘယ်သူမှဘယ်သူအတာရတာမရှိဘူး။ Pandemic ဖြစ်နေတဲ့ယောဂါကလတ်ချိန်ကြီးတစ်ခုမှာစီယုံရေးလုပ်တဲ့ရွေးကောက်ပွဲဖြစ်တယ်မဖြစ်ပဲဆိုတာကတော့အစိုးရရောပြည်သူရောကျန်းမာရေးဌာနပေါ့သက်ဆိုင်ရာဌာနတွေအားလုံးကဒီကိုဗစ်ကိုဘယ်တော့တားနိုင်တယ်လဲဆိုတဲ့ပုံမှန်လည်းမူတည်နေတဲ့တူပါ2020ရွေးကောက်ပွဲကတော့ပြန်ဆိုင်မှုကြီးမားမယ်ပြဿနာတွေလည်းအရင်ကတည်းကပိုရှုံနိုင်တယ်စိန်ခေါ်မှုအသေးဖြစ
်ကျန်းမာရေးဝန်ကြီးဌာနကအိမ်မာနေညွှန်ကြားချက်ထုတ်ထားရဲ့မြို့နယ်တွေမှာပါတီကိုယ်စားလှယ်လောင်းနေမဲဆွယ်ခွင့်မရပါဘူးမဲဆွယ်စီယုံရေးလှည့်လည်သူတွေလိုက်နာဖို့အင်တာနက်သုံးပြီးမဲဆွယ်ရမှာလိုက်နာဖို့အင်ဂျာယာရောက်မဲဆွယ်ရမှာလူ15ယောက်ထက်မပိုဘူးဒါရီကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်ဒါရီကပါတီကြီးတွေအတွက်အခက်အခဲမရှိပေမဲ့ပါတီငယ်တွေလူမျိုးစုပါတီတွေအတွက်တော့စိန်ခေါ်မှုဖြစ်မယ်လို့ပြောကြတာလည်းရှိပါတယ်ကမာရွတ်မြို့နယ်ရန်ကုန်တိုင်းလွှတ်တော်နေရာဝန်ပြိုင်မဲ့ပြည်သူ့ပါတီကဦးရဲနိုင်အောင်ကတော့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးမှုတွေကနေအပြည့်ရှာနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်
ရွေးကောက်ပွဲလုပ်ငန်းစဉ်တိုင်းပြည်ရဲ့အချုပ်အခြာအာဏာကိုလွှဲပြရမယ့်လုပ်ငန်းစဉ်ဖြစ်တဲ့အတွက်เนาะလွတ်လပ်မျှတပါရဲ့ဆိုတဲ့အခြေခံစံနှုန်းတော့ပြည့်စုံမှုဆိုဒါဒီကျွန်တော်တို့ဗဂတိလိုအပ်ချက်ဒီမိုကရေစီစံနှုန်းရလိုအပ်ချက်ဖြစ်တဲ့အတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီနဲ့တွေ့ဆုံဆွေးနွေးမယ်အရက်ဖက်ဖွဲ့ကြီးနဲ့အမှန်တကယ်ဆွေးနွေးပြီးတော့လုံတင်လုံထိုက်တဲ့လုပ်ငန်းတွေကိုဆောင်ရွက်မယ်ချမှတ်မယ်ဆိုရင်ကျွန်တော်တို့ပြည်သူပါတီတခြားနိုင်ငံကြီးပါတီအားလုံးနဲ့တန်းတူကြော်ဖြတ်ရမယ်ကြော်ဖြတ်တဲ့အခက်အခဲမှန်ကန်အောင်ကြော်ဖြတ်ပြီးတော့ပြည်သူလူထုရဲ့ထောက်ခံမှုရအောင်လုပ်မယ်လို့တန်လိုက်တာချတာပ
ါနိုဝင်ဘာ8ရက်မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲကိုတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းနေတဲ့နိုင်ငံကြီးပါတီ90ကျော်ကကိုယ်စားလှယ်လောင်းစုစုပေါင်း6969ရောက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပါ